အခုတော့ရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကုလအတူရေးမှုချုပ်ဟောင်းကိုဖီအာနန်ဟာစစ်တွေမျိုးကဒုက္ခသည်စခန်းတွေကိုဒီကနေ့သွားရောက်လေ့လာမှာဖြစ်တယ်ဆိုတဲ့သတင်းကိုပြောပြမှာပါရခိုင်အကြံပေးကော်မရှင်နဲ့ပတ်သက်လို့လည်းပြည်သူ့လွှတ်တော်အတွင်းအပြန်အလှန်ဆွေးနွေးပြောဆိုချက်တွေနောက်ဆုံးခြေအနေတွေကိုကိုညံဝင်းအောင်ကစူးစီးတင်ပြမှာပါရှင်
ရခိုင်ပြည်နယ်အရေးဟာပြည်တွင်းရေးသားဖြစ်ပြီးနိုင်ငံသားတွေဥဆောင်တဲ့အကြံပေးကော်မရှင်ဖွဲ့ပြီးအခုလိုဖြည့်ရှင်းတာဟာနီးလမ်းမကြဘူးလို့ရခိုင်အမျိုးသားပါတီ ANP ရဲ့မြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကမနေ့ကကျင်းပတဲ့ပြည်သူ့လွှတ်တော်ဆွေးနွေးပွဲမှာပြောဆိုသွားတာပ
ါနိုင်ငံတော်အတိုင်းပိုင်ခံတာဝန်လုပ်ပိုင်ခွင့်ရပိုင်ခွင့်၅ချက်ထက်မှာကော်မရှင်ဖွဲ့စည်းတယ်ဆိုတာမပါပါဘူးဒါကြောင့်ဒီကော်မတီဟာကျွန်တော်အမြင်ရတော့ legitimacy မဖြစ်ဘူးဆိုတဲ့တစ်ချက်နောက်တစ်ချက်ကရန်ဟီလီလာတော့ရခိုင်ပြည်ကိုပြဿနာဆယ်လာတဲ့တဲ့ကြောင့်ရခိုင်ပြည်သူတွေကရန်ဟီလီကိုအလိုမရှိဘူးပြောခဲ့တယ်။အဲ့တော့ UN ကိုလည်းသိအကောက်မထင်ပါနဲ့။ပူးစီတောင်မောင်တော်မှာအဲ့ဒီဘာမှမသိတဲ့လူသားတွေက population ဟာရှင်းပြနေလူကြီးရဲ့နှစ်ဆရှိပါတယ်။နောက်ကွယ်မှာအင်မတန်စိုးရိမ်ဖို့ကောင်းပါတယ်။တကယ်ကကျွန်တော်တိုင်းရင်းသားပြည်သူတွေကြောချင်းရင်ရှင်းကပ်ပြီးတော့ဥပဒေလုံးဝမလိုရမယ်။ဒီအစိုးရဥဆောင်မှုအောက်မှာအဲ့ဒီလိုလုပ်ရမယ်အစားနိုင်ငံသားလူတွေကိုပညာရှင်ပါဘာပါညာပါဆိုပြီးခေါ်တာဟာကျွန်တော်တို့တိတ်ခါလဲကြပါတယ်ကျွန်တော်တို့ပြည်ထောင်စုစိတ်တက်ကင်းမရလဲကြတယ်အဲ့တောင်ဒီကော်မတီကိုကန့်ွက်ရတာဖြစ်ပါတယ
်ရခိုင်အကြံပေးကော်မရှင်ကိုပြည်တွင်းကတက်သည့်ပညာရှင်တွေနဲ့ပြန်လည်ဖွဲ့စည်းသင့်ပြီးဆိုပြီး ANP ပါတီပေါတော့မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်စံရဲ့အရေးကြီးအဆိုနဲ့ပတ်သက်လို့စက်တင်ဘာလ6ရက်ပြည်သူ့လွှတ်တော်မှာဝိုင်းဝန်းဆွေးနွေးခဲ့ကြတာပါ2012ခုနှစ်ကစပြီးဖြစ်လာခဲ့တဲ့ရခိုင်ဒေသတွင်းပဋိပက္ခမှာဒေသခံဗုဒ္ဓဘာသာတွေကလူနည်းစုမွတ်စလင်တွေပေါ်အကြမ်းဖက်နှိပ်စက်တယ်ဆိုတဲ့အမြင်တွေနိုင်ငံတကာအတိုင်းအဝိုင်းကြားပြန့်နှံ့နေပါတယ်။နိုင်ငံတကာရဲ့အဲ့ဒီလိုအမြင်တွေကိုဖျောက်ဖျက်နိုင်ဖို့ဆိုရင်အခုလိုနိုင်ငံတကာမှာဩဇာရှိတဲ့နိုင်ငံသားတွေနဲ့ရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းရတာဖြစ်ကြောင်း NLD ပါတီမြန်ကုန်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်မေဝင်းမြင့်ကတုံ့ပြန်ဆွေးနွေးခဲ့ပါတယ
်။ဒီပြဿနာကလူငယ်တဲ့ဆယ်နှစ်ကျော်လောက်ကစပြီးနိုင်ငံတကာအဖွဲ့အစည်းတွေရဲ့အစည်းအခမ်းအစားတွေနိုင်ငံတကာမီဒီယာတွေရဲ့အရေးသားတွေမှာလူမျိုးတုံးတပ်ဖြတ်မှုအခြေအနေရောက်နေပြီဆိုတော့ဝေါ်ဟာရတွေလိုက်လှန်သုံးနေကြတာအားလုံးသိထားမိပြီဖြစ်မှာထင်ပါတယ်မဟုတ်မှန်ပါနဲ့သတင်းအချက်လိုအမှန်တရားနဲ့ဖြေရှင်းရမှာကကိုယ့်ဘက်ကမှတ်ကန်ကြောင်းပြနိုင်ဖို့အတွက်ဘယ်နိုင်ငံကြားသားမဆိုလာကြည့်လက်စမ်းပါလို့ရဲရဲကြီးမဖိတ်ခေါ်နိုင်စရာအကြောင်းကြောက်စရာမလိုဘူးလို့ယုံကြည်ပါတယ်မိမိအစွမ်းစားကိုယုံကြည်လို့နိုင်ငံတကာမှာဩဇာတိက္ခမရှိတဲ့အများလေးစားတဲ့ကုသမဂအတွေ့အမှုချုပ်ဟောင်းတဲ့ပညာရှင်တွေကိုအမြင့်ကျယ်တတိရှိရှိထည့်သွင်းဖွဲ့စည်းထားခြင်းဖြစ်တယ်လို့သဘောပေါက်ပါတယ်
။ကုသမဂအတွေ့အမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာမနေ့ကစစ်တွေမြို့လေးစိတ်ကိုရောက်သွားချိန်မှာယာနဲ့ချီတဲ့ဒေသခံရခိုင်ပြည်သူတွေဆန္ဒပြခဲ့ကြပါတယ်။အဲ့ဒီဆန္ဒပြပွဲကိုရခိုင်အမျိုးသားပါတီ ANP နဲ့ရခိုင်အမျိုးသမီးကွန်ရက်တို့ကဥဆောင်ပြုလုပ်ခဲ့တာဖြစ်ပါတယ်။ကိုဖီအာနန်ဥဆောင်တဲ့ရခိုင်အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်ထနာပြည်လည်နိုင်မဲ့အကြံတွေကိုပေးနိုင်လိမ့်မယ်လို့ညွှန်လင်းကြောင်းရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူက VOA မြန်မာပိုင်းကိုပြောပါတယ်
။ဒီရခိုင်ပြည်နယ်မှာရှိနေတဲ့20ကျော်ကြီးကမှဖြစ်နေတဲ့ပြည်ပခါတွေဒါတွေကိုဒီလိုလည်းဖြစ်နိုင်ရေးကိုတို့လာပြီးတော့တက်နိုင်အောင်ဆောင်ရွက်ပေးတာဒီတက်ကြောင့်မို့ကျွန်တော်တို့မြင်နေတော့အတကြီးကြီးနဲ့နားလည်လာပြီးတော့အလုံးကြီးကြီးလက်ခံလာနိုင်တဲ့အနေထားတော့အလိုတော့ညွှန်လင်းပါတယ
်။မစ္စတာကိုဗီအာနန်ဟာစတေမာ9ရက်ဒီကနေ့မှာစစ်တွေမြို့မှာရှိတဲ့ရခိုင်ဒေသခံဒုက္ခသည်စခန်းတွေကိုရောမွတ်စလင် IDP ဒုက္ခသည်စခန်းတွေကိုပါတွားရောက်လေ့လာမှာဖြစ်ပြီးဒီကနေ့ညနေမှာရန်ကုန်မြို့ကိုပြန်လည်ရောက်ရှိမှာဖြစ်ပါတယ်ခင်ဗျာ။